ိန္ဒိယနိုင်ငံမြောက်ပိုင်းမဏိပူပြည်နယ်ကရဲစခန်းတစ်ခုကိုမနေ့ကကူကီလူမျိုးစုလက်နက်ကိုင်တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးအိန္ဒိယရဲတွေနဲ့အပြန်အလှန်တိုက်ခိုက်ခဲ့ကြတဲ့အတွက်လူ10ယောက်သေဆုံးသွားခဲ့တဲ့အကြောင်းခရိုင်တာဝန်ရှိသူတွေကပြောဆိုပါတယ်။45မိနစ်လောက်ကြာတိုက်ခိုက်မှုတွင်ရဲအရာရှိတဦးထိခိုက်ဒဏ်ရာရရှိသွားတဲ့အကြောင်းနဲ့တိုက်ခိုက်သူတွေစီကရိုင်ဖယ်တနတ်တွေနဲ့လက်ပစ်ပုံးတွေသိမ်းဆီးရမိတဲ့အကြောင်းအိန္ဒိယအရာရှိတွေကပြောဆိုပါတယ်။အခင်းဖြစ်ပွားတဲ့နေရာကိုနောက်ထပ်လုံခြုံရေးတပ်ဖွဲ့တွေစစ်လုပ်ပြီးအားဖြည့်ထားတဲ့အကြောင်းလဲမဏိပူအစိုးရတာဝန်ရှိသူတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကမီးလောင်ထားတဲ့ကူကီအမျိုးသမီးအလောင်းတစ်ခုကိုတွေ့ရှိရကနေအထီးကရုံနဲ့စတင်ပေါ်ပေါက်ခဲ့တာပါ။ဒေသခံကူကီအဖွဲ့အစည်းဖြစ်တဲ့ကူကီဇိုကောင်ဆယ်ကတော့သူတို့နယ်မြေကိုအပြင်လူတွေဝင်ခွင့်မပေးတဲ့ပိတ်ထားဖို့တောင်းဆိုထားပါတယ်။မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိရနေတဲ့မဏိပူပြည်နယ်ထဲမှာမဏိပူရီကောကတဲ့လူမျိုးတွေနဲ့တောင်ပေါ်သားတိုင်းရင်းသားတွေအခြားအထီးရုံးတွေဖြစ်ပွားပြီးပြီးခဲ့တဲ့နှစ်ပိုင်းတွေကလူမျိုးရေးတင်းမာမှုနဲ့အကြမ်းဖက်မှုတွေဖြစ်ခဲ့ပါတယ်။